ကချင်ပြည်နယ်ဗမော်ကျင်းထောင်မှာမတရားတင်းဖွဲ့နဲ့ဆက်သွယ်မှုပုံမှန်ဥ18/1နဲ့5လကျော်ကြာဖမ်းဆီးခံခဲ့ရတဲ့တခါ MCA တနင်္ဂနွေလုံးတိုက်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ ABSDF ကဗဟိုကော်မတီဝင်ရဲဘော်ကိုမင်းထေကိုဖမ်းဆီးထားခဲ့တာကနေပြီးတော့အခုရုံးထုတ်ဆစ်ဆီးခဲ့တဲ့အကြောင်းကိုထိုင်းချေဆိုင်ပြည်ရေးသတင်းတောက်မှအေးအေးမှပြောပြပေးပါမယ်ရှင်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ ABS ရဲ့ကဗဟိုကော်မတီဝင်ရဲဘော်မင်းထေးဟာ2016ခုနှစ်ဒီဇင်ဘာလ28ရက်နေ့ကကချင်ပြည်နယ်လိုင်ဇာအတွင်းစိန်လုံပူးပေါင်းဂိတ်မှာမတရားတင်းဆက်သွယ်မှုပုံမှန်စက်ခွန်ပြင်းနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်။ဖမ်းဆီးစဉ်မှာသူ့ရဲ့ ABS ရဲ့အဖွဲ့အစည်းရဲ့ဗက်တစိတ်နဲ့ CIA နဲ့တွဲရိုက်ထားတဲ့ပုံတွေကိုတက်တေလုပ်ပြီးသူ့ကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။သူ့ကို9လကျော်ကြာတဲ့အထိဗမော်အချင်းထောင်မှာထားပြီးဂျွန်လာရှိရဲ့နေ့ကရုံးထုတ်ဆစ်ဆီးခဲ့တဲ့အခြေအနေကိုတော့ဇနီးဖြစ်သူလည်းဖြစ် ABS ရဲ့မြောက်ပိုင်းအထွေထွေအတွင်းမှုလည်းဖြစ်တဲ့မန်နန်းရင်ကအခုလိုပြောပြပါတယ်
။ဟိုကတက်တက်တီ10ရောက်တင်တယ်လေ10ရောက်တင်တော့အခု9ရောက်မြောက်ပြီးပါ9ရောက်မြောက်ဖြစ်တာပေါ့အဲဒီလိုရတဲ့စိတ်နဲ့တူကတော့စောက်စောက်ပြောလာတာကအဲ့ဒီခုအဖွဲခုအဖွဲရဥစ္စာလေလက်တစ်စိတ်တွေ့တယ်ပေါ့နော်နောက်ပြီးတော့မှသူကအဲ့ဒီတက်ပုံပေါ့တက်ပုံတွေ့တယ်သူလည်းဥစ္စာမျိုးတွေဒီဟိုကနဲ့ကိုရင်နဲ့တွဲရိုက်တဲ့တက်ပုံတွေ့တယ်ပေါ့တယောက်ကပြောတာကအဲ့ရမ်ကိုကမှရိုက်ခဲ့တယ်ပေါ့နော်အဲ့ဒီဟာတယောက်ပြောတယ
်သူဟာ KIA တက်ဖွဲ့ဝင်တွေနဲ့တက်ပုံရိုက်ထားတာကိုအကြောင်းပြုပြီးမတရားအတင်းနဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးခြင်းဟာမဖြစ်တင်ဘူးဆိုပြီးမန်နန်းရင်ကဆက်ပြောပြပါတယ
်။ဒီလိုကြောင့်ရရှိနေဆိုတော့ဘလို့မှတာမခိုင်လို့ဘူးဖြစ်တယ်။ဓာတ်ပုံရိုက်ထားတဲ့ကြောကြရဲ့တော့အဲ့လိုဓာတ်ပုံရိုက်ထားလို့ဒါဒီအရူဆွဲချက်တင်ရမှဖြစ်တယ်။ဟိုအလုံးကိုတင်ရတဲ့အခြေအနေမျိုးဖြစ်နေတာပေါ့နော်။ဒီမှမဟုတ်လေ။တကယ်လည်းဒီကတရားဥပဒေစိုးမိုးရေးလို့ပြောပြီးဆိုလို့ရှိရင်ဒါဟာအမြန်ဘလို့မှဆွဲချက်မခိုင်လို့ဘူး။အများဆုံးလို့ရမယ်အမှုလို့ဆက်ဖို့လိုပဲနေတယ်လေ။ဒီအချိန်လေးနည်းနည်းလို့မှဖြစ်နေလို့နေတဲ့အချိန်မှာပေါ့နော်။ဒါယုံကြည်မှုကိုဖြစ်ရစေတဲ့အရာဖြစ်တယ်။ဆိုတော့အချိန်ကာလလေးလေးဒီဟာဟာကောင်းတဲ့ရက်လမ်းဟုတ်ပေါ့
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစင်းသဘောတူစာချုပ် NCA ကိုတခါနဲ့နဲ့ကင်အဖွဲ့တွေနဲ့တူ ABS ရဲကလည်းလက်မှတ်ရေးထိုးထားတာပါအခုလိုမျိုးဘိုးကွန်ပြည်ဝင်တယောက်ကိုမတရားအတင်းနဲ့ဆက်သွယ်မှုနဲ့ဖမ်းဆီးတာဟာလက်မှတ်မထိုးရသေးတဲ့တခြားအဖွဲ့အစည်းတွေအတွက်ပါနိုင်ငံရေးရယုံကြည်မှုတွေညှော်နှဲစေပါတယ်ဆိုပြီးမန်နန်းရင်ကဆိုပါတယ်
အဲ့မှာဆိုထားတယ်ဆိုတော့အဖွဲ့ထဲမှာပြင်နေရင်ဒီမှုစီကောင်းနေရတဲ့ကာလလေဒီချင်းနေအောင်မှာယုံကြည်မှုကဒီတစ်ခုကိုလုပ်လိုက်တယ်ဆိုတော့ကိုမင်းသေးကိုခန္ဓာတစ်ခုလည်းမဟုတ်ဘူးအစီတစ်ခုလုံးကိုပါသွားပြီးတိုးတက်ရောက်တယ်တကယ်နဲ့အဲမှာလူကြီးသားလူတွေအဲမှာပင်ယုံကြည်မှုတွေညှော်နှဲလာမယ်ဆိုရင်မထိုးရသေးတဲ့လူတွေထဲမှာလည်းပုံပြီးမှဒါကပြောချက်ဖြစ်တဲ့ယုံကြည်မှုကိုလည်းပုံပြီးမှညှော်နှဲစေတဲ့အရာဖြစ်တယ်ဟိုကိုမင်းသေးကိုတို့ဖို့အပြင်ပေါ့နော်နောက်ကတည်းကလေဆက်မဖြစ်ဖို့ကအများကြီးကိုအစီရဲ့ခိုင်မာမှုကိုယူမယ်ဆိုလို့ရှိရင်လေကိစ္စကခမဖြစ်ဖို့ကအရင်ရည်ကြီးတဲ့အရာတစ်ခုလို့မြင်ပါတယ
်ကိုမင်းကြီးပြန်လဲလွတ်မြောက်ရေးအတွက်သက်ဆိုင်ရာငြိမ်းငြိမ်းရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေထံကိုစာရေးအကြောင်းကြားထားတာတွေလုပ်ခဲ့ပြီးဖြစ်ကြောင်း ABS ရဲ့အနေနဲ့ကလည်းကိုမင်းထေးကဘိုးကော်မတီဝင်ဖြစ်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်လို့တရားစွဲအဖွဲ့ကြီးဖြစ်တဲ့မြမတက်မတော်ကတာဝန်ရှိသူတွေနဲ့ညှိနှိုင်းတော့မှဖြစ်ကြောင်းကိုလည်းဖန်းစီပြီးကအချိန်နဲ့မှပြောဆိုနေပေမဲ့အခုချိန်ထိကတော့ညှိနှိုင်းဆွေးနွေးနိုင်တာတွေတော့မတွေ့ရသေးပါဘူးအမှုရင်ဆိုင်နေရတာဟာ9လကျော်ကြာနေပြီဖြစ်တဲ့အတွက်လည်းဒီကိစ္စဟာအများဆုံးဖြေရှင်းပေးတင်တယ်ဆိုပြီးမိသားစုဝင်တွေကတော့ပြောဆိုခဲ့ပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစရေးသဘောတူစာချုပ် NCA ကိုတော့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွန်အဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့က ABS ရဲကလက်မှတ်ရေးထိုးထားခဲ့ပါတယ်ရှင်။